ကချင်ပြည်နယ်ဘောမြို့ခြေဆိုင်အမှတ်21စစ်စင်ရေးကုတ်ကဲမှုဌာနချုပ်အတွက်လုံခြုံရေးအရေးပါတဲ့တိုင်ရင်ကို KIA နဲ့မှာဝေးချက်တွေကမနေ့ကသိမ်းယူလိုက်ပါတယ်။ဒီမာကန်လုံခြုံရေးတိုင်ရင်236ကိုသိမ်းယူခဲ့တာပါ။ဒီတိုက်ပွဲတွေစစ်အရာရှိတွေပါဝင်စစ်သားတွေနဲ့လက်လက်များပြားသိမ်းမိခဲ့တဲ့ဆိုတဲ့ပေါ် KIA ကအတည်မပြုပါဘူး။ကချင်အပြင်ရှမ်းဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါဦးခင်ဗျာ။
ပမော်မျိုးကိုဒီဇင်ဘာလဇန်ကလေးကထိုးစစ်ဆင်နေတဲ့ KIA နဲ့မဟာမိတ်တပ်တွေဟာဖေဖော်ဝါရီ18ရက်အင်္ဂါနေ့မှာစတင်ပြီးတော့စစ်ဆင်ရေးကုလမှုဌာနချုပ်21စောက်ကခ21အမြောက်တရင်366အာမတ366နဲ့ခလာရ236တို့နဲ့တိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားခဲ့ပါတယ်။မနေ့ကဖေဖော်ဝါရီ20ရက်နေ့ကြာသပတေးနေ့မနက်ပိုင်းမှာတော့စောက်ကခ21ရက်အမာခံလုံခြုံရေးတိုင်ဖြစ်တဲ့ခလာရ236ကိုသိမ်းပိုင်နိုင်ခဲ့ကြောင်း KIA ပြည်သားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOE ကိုပြောပါတယ်။
မနေ့ကမနေ့ပဲရှိနိုင်မှာတင်းတာတော့ခလာရ136ပါခင်ဗျာ136ကတော့ဥစ္စာပေါ့အဲ့ဒီသက်သက်တည်ရဲ့အမခံချုပ်ရတတ်ဖြစ်ပါတယ
်လောလောဆယ်စကားခ21မှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေစစ်ကူတိုက်ခိုက်နေတဲ့အပြင်လက်နက်ကြီး drone စတာတွေနဲ့ပြန်လည်တိုက်ခိုက်ခုခံနေတယ်လို့လည်းပြောပါတယ်ခလာရ136စကန်သိန်းတိုက်ပွဲအတွင်း KIA နဲ့မာမေးတပ်ဖွဲ့တွေကလက်နက်ခဲယမ်းတွေသိမ်းဆည်းရခဲ့တယ်လို့စစ်ကောင်စီဘက်ကရရှိတဲ့အပါဝင်လူ80လောက်ကိုကချင်တပ်ဖွဲ့ကသုံးပန်းဖြင့်ဖမ်းဆီးရရှိမိခဲ့ကြောင်း KIA ရှီတန်းသတင်းရင်းမြစ်တွေကိုကူးကားပြီးတော့သတင်းမီဒီယာတို့ကဖော်ပြပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့စစ်သုံးပန်းတွေဖမ်းဆီးရမိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူစီသတင်းမရောက်သေးဘူးလို့အခုလိုပြောပါတယ်။
တိုက်ပွဲဆိုတော့မိမယ်လို့ထင်ပါတယ်။ဒါမှမဟုတ်ကျွန်တော်စီမဘုမတီတီပြတော့မရှိဘူးခင်ဗျာ။အဲ့ဒါကြောင့်ဘယ်နှဦးဘယ်နှယောက်ဆိုတာတော့ကျွန်တော်တို့လည်းပြောလို့အဆင်မပြေဘူး။မင်းကကျွန်တော်ကိုအကြောင်းကြားတာကတော့ဒီဝန်ကြောင်းကြားတာဒီအတီပြုတ်ပေးတာကတော့ခလာရ136အဲ့ဒါပါပဲအဲ့ဒါတခုပဲ
အခုလိုပမော်မျိုးဘက်မှာတိုက်ပွဲဖြစ်နေချိန်မူမောင်မျိုးနယ်တဲကဝန်ငင်းနဲ့နှင်းဤကြီးရွာဘက်ကိုစစ်တပ်ကလေကြောင်းကနေအင်္ဂါနေ့ညသကောင်ကျော်အချိန်မှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ရဲစား9ယောက်သေဆုံးခဲ့ကြောင်းလဲဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်အင်းတောင်ဆုတ်တစုဘာကတော့အလုံးပါတော့လို့ပြောတာပေါ့ခုနှစ်ဦးတောင်မှအတည်သွားတယ်တဲ့ဘုံမြောက်လေးအောင်လားအတိအတိခိုက်တယ်လို့ပြောတယ်အဓိကတော့ငန်းဆိုတဲ့ယွာနဲ့နန့်ကြီးဆိုတဲ့ယွာရဲ့မယွာပ
ါဒီနေ့ဖေဖော်ဝါရီ21ရက်နေ့နေခဲဆန်နိုင်ခွဲလောက်မှာဗမော်တဖက်ကန်းကရေလဲယွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံ3ဦးထိခိုက်ခဲ့ကြောင်းနဲ့ဒီလ18ရက်နေ့ကလည်းရေလဲယွာအထက်ရှိမြသေဒီယွာဘက်ကိုဘုံကျဲတိုက်ခိုက်ခဲ့ရမှာရဲသား2ဦးသေဆုံးပြီးတော့လေဦးတရားရခဲ့ကြောင်းကချင်သတင်းဌာနတစ်ခုဖြစ်တဲ့ The 74 Media ကဖော်ပြပါရယ်စီးရဲတမမှုတွေပြန်လည်မြင့်တက်နေတဲ့ရှမ်းပြည်နယ်က TNLA ထိန်းချုပ်ရာနောင်ချိုမြို့နယ်ဘက်မှာလည်းစစ်ကောင်စီကဒီရပိုက်မှာနေရက်သက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ပါရယ်ဖေဖော်ဝါရီ20ရက်နေ့ညချိန်မှာနောင်ချိုမြို့နယ်လောက်ဖမ်းကြီးရွာကိုဘုံကျဲတိုက်ခိုက်ရမှာတော့တဦးသေဆုံးခဲ့တယ်လို့နောင်ချိုဒေသခံကပြောပါရယ
်မင်းညကတော့ဆင်းလာကို9နိုင်လောက်ပဲကျွန်တော်ဘူးတဲ့တော့မဟုတ်ဘူးနော်လောက်ခံကြည့်တော့မင်းမျိုးရှိတဲ့ကုတ်သေးတယ်ကျွန်တော်သူနဲ့သူယူဆောင်းခွန်နမိုင်းတော့ရှိတယ်ဘာတုံးတော့သူနဲ့လူတို့ပြောတယ
်လောက်ဖမ်းရမှာအသက်80ရွယ်အဖေါ်အဒူးတည်ဆုံးပြီးတော့၄ယောက်ထိခိုက်ခဲ့သလိုကားတစ်စီးနဲ့နေ6လုံးပျက်စီးခဲ့ကြောင်းနဲ့ဒီကနေ့မနက်10နာရီခွဲမှာအုံမတီးရွာဖုံးကြီးကျောင်းကို drone နဲ့ဘုံလေးလုံးကျဲချအမှာကျောင်းဆောင်တွေပျက်စီးခဲ့ကြောင်း DNL ပြန်ကြားရေးဌာနကလည်းတုံ့ပြန်လာပါတယ်ဒီလ19ရက်နေ့ကနောင်ချိုမြို့ကဘူဒာရက်နဲ့ပြည်သူစေယုံကိုဘုံနှလုံးကျဲချခဲ့တာကြောင့်အရသာ3ဦးသေဆုံးပြီးတော့4ဦးထိခိုက်ခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုထိခိုက်သေးဆုံးတဲ့သတင်းတွေနဲ့ပတ်သက်လို့ VOA နဲ့တိကျအတည်ပြုချက်ရဖို့ကြိုးစားနေပါတယ်ခင်ဗျာ။